ောင်းဆန်းစုကြည်ဆွဲချက်တင်ခံထားရတဲ့အာဂတိလိုက်စားမှုတွေပြန်ခေါ်သက်တည်တွေကိုဒီကနေ့နေပြီးတော့အထူးတရားရုံးကြားနာပွဲမှာဆက်လက်ဆစ်ဆီးခဲ့ပါတယ်။ Talking Jesus Foundation အတွက်နေပြီးတော့မှမြင်းနေရာငားရမှုတွေနဲ့ပတ်သက်တဲ့အမှုတွေကိုလည်းဒီနေ့ဆက်လက်ကြားနာခဲ့ပါတယ်။အန်ဒီအစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းလက်ထိုးခဲ့တဲ့ချွေနဲ့ဒေါ်လာငွေလက်ခံရယူမှုအတွေ့ဆွဲချက်တင်ခံထားရတဲ့အမှုအတွေ့ဥဖြိုးမင်းသိန်းအပါအဝင်ပြန်ခေါ်တက်တဲ့၄ယောက်ကိုမလ9ရက်တနင်္လာနေ့မှာစစ်ဆေးနေတာမှာဒီနေ့၄ယောက်စလုံးကိုအပြန်အလှန်မေးခွန်းထုတ်ခဲ့ကြတာပါအမှုအတွေ့ဆွဲချက်တင်လိုက်ပြီးတဲ့နောက်မှာတရားလိုတက်တဲ့တွေကိုပြန်လည်မေးခွန်းထုတ်ဖို့တောင်ဆန်းစုကြည်ရှေ့နေတွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ် Talking Tree Foundation အတွက်နေပြည်တော်မှာမြေနေရာယူမှုနဲ့အဆောက်အုံဆောက်လုပ်မှုတွေနဲ့ပတ်သက်လို့ဆွဲဆိုထားတဲ့အမှုတွေအတွက်လည်းနေပြည်တော်စီရင်ဌာနမြို့ပြဌာနမှုဥကုတ်ကိုဥကိုလည်းရှင်းနေတယ်ဒီကနေ့ပြန်လဲမေးခွန်းထုတ်ခဲ့ကြပါတယ်တောင်ဆန်းစုကြည်ရှင်းနေတဲ့အနေနဲ့မီဒီယာတွေကိုသတင်းမပေးဖို့စစ်ကောင်စီဘက်ကပုံမှန်ထုတ်တမ်းမြင့်ထားတာမို့အမှုကြားနာမှုအသေးစိတ်ကိုတော့မသိရပါဘူးမန္တလေးမှာအမှုရင်ဆိုင်နေရတဲ့ NLD အစိုးရလက်ထက်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုလည်းအဂတိလိုက်စားမှုငါမှုအတွက်ဒီနေ့ဆွဲချက်တင်လိုက်ပါတယ်ဒေါက်တာဇော်မြင့်မောင်ဟာနိုင်ငံကြီးရာထူးရယူထားတဲ့အချိန်မှာစီးပွားရေးလုပ်ငန်းရှင်မောင်ဝိစီကစေကုသဇေတီရယူမှုအနေဒီပါတီရုပ်မြင်နေရာရရှိရေးဆောင်ရွက်မှုမှာအဂတိလိုက်စားမှုတွေရှိတယ်ဆိုတော့ဆွဆွဲချက်တွေနဲ့စစ်ကောင်စီကအဂတိလိုက်စားမှုတက်ဖြည့်ရေးဥပဒေပုံမှန်55နဲ့အမှုဖွင့်ရတာဖြစ်ပါတယ်ဒေါက်တာဇော်မြင့်မောင်ဘက်ကတော့ဆွဆွဲခံထားရသလိုငွေကြေးရယူခဲ့တာမရှိကြောင်းနဲ့ဒါတွေကိုသိရှိခဲ့တာလည်းမရှိကြောင်းထုတ်ချေဖြေရှင်းထားပါတယ်လက်ရှိမှာဒေါက်တာဇော်မြင့်မောင်ဟာအာဂတိအမှု5ခုအပြင်ရွက်ောက်ပွဲဆိုင်ရာအမှု2ခုကိုလည်းရင်ဆိုင်နေရပါတယ်။ကင်းစာဝေဒနာခံစားနေရတဲ့ဒေါက်တာဇော်မြင့်မောင်ကိုစစ်ကောင်စီဘက်ကတဘာဝဘေးဆိုင်ရာဥပဒေပုံမှန်အမှု2ခုအပြင်ပုံမှန်905ခခွေအမှုတို့အတွက်ဒီဇင်ဘာလကထောင်ဒဏ်6နှစ်ချထားပြီးဖြစ်ပါတယ်။ဒေါက်တာဇော်မြင့်မောင်ဟာကင်းစာဝေဒနာခံစားနေရတာမို့အိုးဘိုထောင်တွင်းဆေးရုံမှာစေကုသမှုခံယူနေရပါတယ်။ကျမရေးကြောင်တရားရုံးမှာအထင်ကြီးကြမထိုင်နိုင်တဲ့အခြေအနေအထိကြုံနေရတယ်လို့သိရပါတယ်။တောင်ဆန်းစွကြည်နဲ့ဦးဝင်းမြင့်တို့ရဲ့ကျမရေးကတော့ကောင်းမွန်တယ်လို့စုံစမ်းသိရှိရပါတယ်ခင်ဗျာ။